ီရင်းစစ်ဖြစ်နေတဲ့ဒီရီးယားနိုင်ငံမှာလာမယ့်မေလ26ရက်နေ့ကျရင်သမရရွေးကောက်ပွဲတည်းရဲ့ကျင်းပသွားမယ်လို့သွတ်တော်ဥက္ကဋ္ဌကတင်းနှင်းရွှေနေမှာကြေညာလိုက်ပါတယ
်အတောမန်ယရဂဘူဘီတဖ်ဆီဟ်နဖ်စီဂျမန်တီဘီရိုင်စ်ဂျမ်ဟူရီယတ်အလ်အာရဘီယတ်အစ်ဆူရီယာ
သမရလောင်းအဖြစ်ဝင်ရောက်စင်တန်လူသူတွေ TV19တင်းနှင်းလာဒီကနေ့ကစလို့ဆယ်ရက်အတွင်းနိုင်ငံတော်တရားရုံးချုပ်ထံအကြီးစင်းစင်တွင်းနိုင်တယ်လို့သွတ်တော်ဥက္ကဋ္ဌကမ္ဘောဒါဆာဘက်ကကြေညာသွားတာပါဒါပြင်ဒီပမာရှိတဲ့စီးရီးယားနိုင်ငံသားတွေမိမိတို့ရောက်ရှိနေတဲ့နိုင်ငံကစီးရီးယားတိုင်ယွန်းနေမှာမေလ20ရက်နေ့ကျရင်မဲပေးနိုင်ကြမှာဖြစ်တယ်လို့သူကဆိုပါတယ်စစ်ဖြစ်နေတဲ့ကာလအတွင်းအခုလိုရွေးကောက်ပွဲကျင်းပတာကလက်ရှိသမ္မတဘာရှားအာဆာအနေနဲ့အာဏာကိုဆက်လက်ထိန်းချုပ်သွားနိုင်တဲ့သဘောလို့မြင်နေကြပါတယ်2012ခုမှာဆားခဲ့တဲ့ပြည်တွင်းစစ်အတွင်းသုံးနှစ်ကြာဖြစ်တဲ့2014ရွေးကောက်ပွဲမှာအာဆာကမဲ88ရာခိုင်နှုန်းနဲ့နိုင်ရခဲ့ပါတယ်2012စီးရီးယားဖွဲ့စည်းပုံဥပဒေအရသမ္မတတူဦးဟာ9နှစ်သက်တမ်းကိုနှစ်ခါအထိထမ်းဆောင်ခွင့်ရှိတယ်လို့ကြေညာထားပါတယ်။စီးရီးယားသမ္မတလောင်းအဖြစ်ဝင်ရောက်အရေးခံလူစုတွေဟာနိုင်ငံအတွင်းမှာ10နှစ်သက်တိုင်နေထိုင်ရမယ်ဆိုတဲ့သတ်မှတ်ချက်တစ်ခုလည်းရှိတာကြောင့်ဒါကပြည်ပမှာနေတဲ့အတိုက်ခံတွေရွေးကောက်ပွဲအလွယ်တကူဝင်လို့မရအောင်ကန့်သတ်ထားခြင်းဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒါအပြင်ဘယ်သမ္မတလောင်းမဆိုသမ္မတအာဆတ်ထင်းထုတ်တာတဲ့ဘတ်ပါတီတွေကလွှတ်တော်အမတ်အနည်းဆုံး35ဦးရဲ့ထောက်ခံချက်ရှိတာကိုပြရမယ်လို့လဲဆိုရပါတယ်ခင်ဗျာ။